နိုင်ငံကရာဇဝတ်ခုံရုံး ICC မှာရိုဟင်ဂျာအရေးနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုအမြန်ဆုံးရည်ယူဆောင်ရွက်ပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen ကမနေ့က ICC ရှင်းနေချုပ် Karim AA Khan နဲ့တွေ့ဆုံတဲ့အချိန်မှာတိုက်တွန်းပြောကြားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြကြပါတယ်။လူမျိုးတုံးတပ်ဖြတ်မှုတွေထပ်မကြုံရစေဖို့အတွက်ကျူးလွန်သူတွေကိုအမြန်ဆုံးရည်ယူရလိမ့်မယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ပြတ်မှုတွေရှိမရှိစုံစမ်းစစ်ဆေးနေတဲ့ရှင်းနေချုပ်ခန်းတဲ့အဖွဲ့ဟာဒီသတင်းပတ်ချင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိလာတာဖြစ်ပြီးတော့သူ့ရဲ့ခီးစဉ်အတွင်မှာ Cox's Bazaar မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွားရောက်ပြေဆုံးဖို့ရှိတယ်လို့ပြောပါတယ်။ရှင်းနေချုပ်ခန်းလာရောက်မဲ့ကိစ္စနဲ့ပတ်သက်လို့ Cox's Bazaar မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတာဝန်ခံတို့က VOA ကိုအခုလိုပြောပါတယ
်။ Cox's Bazaar ကိုလာဖို့ဆိုတော့ဒီမှာလည်းကျွန်တော်တို့ခြားသေးရတယ်လို့ဟောနိုင်ရတာပါသူအစူရဖက်ကတော့ကျွန်တော်တို့ပြောဆိုတာမရှိဘူးအခုဒီမှာလာမယ်လို့ပြောရဲဘယ်မှာလဲဆိုတော့အခုတိကျွန်တော်တို့ကလောလောဆယ်ပြောလို့မရသေးဘူးသူတို့အဲ့မှာဒီမှာရှိတဲ့ witness တွေကသူတို့စစ်စစ်ဘွားတော့ဒီမှာသူတို့စူးစုံဘွားတော့သူတို့ကဟောမင်းမင်းမူရီလောဘွားတော့သူတို့လာမယ်လို့သူတို့ကပြောရဲလို့ပြောရဲဟုတ်ကဲ့ရင်ဂျာတွေဟောနှစ်ထောင်ဆက်ကွန်မှာပေးခွားကလေးကြည့်လို့ဒီမှာပထမကျွန်တော်တို့ဟို ARS PS ကနေတင်တာဟောအမှုပူလို့အမပါရလူတွေကိုပြင်းမယ်လို့ပြော
2018ခုနှစ်ကရခိုင်ပြည်နယ်အထွေထွေမှာစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်မှာရိုဂျာကြီးရွာတွေဖျက်ဆီးခံခဲ့ရပြီးတိုင်းငယ်ချီတဲ့ဒုက္ခတွေတွေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ထွက်ပြေးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့ဒါရိုဂျာတွေပေါ်မှာလူမျိုးတုံးတက်ဖြတ်ရရောက်နိုင်တယ်ဆိုပြီးစုံစမ်းဖော်ထုတ်အရေးယူပေးဖို့အတွက်နိုင်ငံကရာဇဝတ်ခုံရုံး ICC မှာဘင်္ဂလားဒေ့ရှ်နိုင်ငံကတင်သွင်းထားတာပါဒီလိုတင်ခဲ့တာကိုလက်ခံပြီးစုံစမ်းစစ်ဆေးဖို့ICC က2019ခုနှစ်နိုဝင်ဘာလမှာခွင့်ပြုခဲ့တယ်လို့အဲ့ဒီနောက်ပိုင်းစုံစမ်းစစ်ဆေးမှုတွေစတင်လာခဲ့တာဖြစ်ပါတယ် ICC ရှင်းနေချုပ်ခန်းအနေနဲ့ပြီးခဲ့တဲ့2022ခုနှစ်တုန်းကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုလာရောက်ခဲ့တယ်လို့အခုခီးစဉ်ကတော့သူ့ရဲ့ဒုတိယမြောက်ခီးစဉ်ဖြစ်ပါတယ်တပတ်ကြာခဲ့တဲ့သူ့ရဲ့ပထမခီးစဉ်အတွင်မှာတော့ရိုဂျာဒုက္ခတဲ့အမျိုးသမီးတွေလိမ့်မိုင်းဆိုင်ရာအကျန်းဖက်ခံရမှုကနေလွတ်မြောက်လာသူတွေအပါအဝင်ဒုက္ခတွေနဲ့တွေ့ဆုံခဲ့တာပါဒီတစ်ခေါက်မှာတော့ဘယ်သူတွေနဲ့ဘယ်အချိန်မှာတွေ့မယ်ဆိုတာလောလောဆယ်သိချမသိရသေးပါဘူး။ရိုဂျာရင်းနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကဆွဆွဲထားတဲ့အမှုနဲ့ပတ်သက်လို့မြန်မာနိုင်ငံကတော့ ICC ဖွဲ့ဝင်နိုင်ငံမဟုတ်တာမို့ဒီအမှုကိုလက်ခံစဉ်းစားစရာမလိုတဲ့အကြောင်းနဲ့ဆွဆွဲထားတယ်လို့မျိုးရာဇဝတ်မှုကျူးလွန်ခဲ့တာမရှိတဲ့အကြောင်းပြန်လည်တုံ့ပြန်ထားပါတယ်။ရိုဂျာရီပေါ်လူမျိုးတုံးတက်ပြတ်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံဟာနိုင်ငံကတရားရုံး ICJ မှာလည်းဂမ်ဘီယာနိုင်ငံကဆွဆွဲထားတဲ့အမှုကိုလက်ရှိမှာရင်ဆိုင်နေရတာဖြစ်ပါရဲ့ရှင်။